သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါသောရရှင်များကိုဇူလိုင်လ16ရက်ပုံထူးနေ့အတွက် SPS news/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရိုအောင်ပါဒီနေ့အတွက်ထိတ်တန့်သတင်းများတရုတ်နဲ့ဩစတြေးလျဝန်ကြီးချုပ်တို့ဘေကျင်း၌အဆင့်မြင့်ဆုံးနေဝဲများအပြီးတွင်ကုန်သွယ်ရေးဆက်ဆံမှုကိုထပ်မံတည်ပြုဝန်ကြီးချုပ်အန်ထနီအယ်ဘနီစီသည်တရုတ်ဝန်ကြီးချုပ်လီချင်ယန်းနှင့်ဘေကျင်း၌တွေ့ဆုံခဲ့ပြီးအင်္ဂါနေ့ညနေတွင်၎င်းတို့နှစ်ဦးသည်ကုန်သွယ်ပယ်များအဖြစ်အပြန်အလှန်ကတိကဝတ်များပြုခဲ့ကြောင်းထပ်မံတည်ပြုခဲ့ပါသည်မစ္စတာအယ်ဘနီစီရဲ့6ရက်တာတရုတ်နိုင်ငံခီးစဉ်အတွင်းအဆင့်မြင့်ဆွေးနွေးပွဲများပြီးတွင်အဆိုပါတွေ့ဆုံမှုသည်တရုတ်သမ္မတဆီဂျင်ပင်းနှင့်များစွာမျှော်လင့်ထားသည့်တွေ့ဆုံမှုအပါအဝင်ဖြစ်ပါသည်။ခေါင်းဆောင်များသည်ဖေဖော်ဝါရီလတွင်ဩစတြေးလျအနီးရှိနိုင်ငံတကာရေပိုင်နှင့်တွင်တရုတ်နိုင်ငံရေတပ်ရဲ့ဓာတ်ရက်ပစ်ခတ်မှုလေ့ကျင့်ခန်းကိုဆွေးနွေးခဲ့ကြပြီးအဲဒါကြောင့်စီးပွားရေးဆိုင်ရာလေကြောင်းခီးစဉ်များကိုရွှေခိုင်းစေခဲ့တဲ့အကြောင်းအရာကိုလည်းပြောဆိုခဲ့ပါတယ်။၎င်းရဲ့ဆိုရင်ပူပါမှုများကိုပြန်လည်ဖော်ပြပြီးနောက်မစ္စတာရှီထာမှပုံမှုကောင်းမွန်သောအချက်အလက်များရရှိရန်ဂတိကဝတ်များကိုရရှိခဲ့ကြောင်းမစ္စတာအယ်ဘနီစီကပြောဆိုပါတယ်။ဩစတြေးလျဆိုင်စီယာရန်ဟန်ဂျွန်ရဲ့ဖန်စီထိန်သိမ်းခံရခြင်းဆိုင်ရာခေါင်းစဉ်ကိုမစ္စတာအယ်ဘနီစီကထုတ်ဖော်ပြောကြားခဲ့တော်လဲထိုကိစ္စနဲ့ပတ်သက်၍ချစ်ချင်းတိုးတက်မှုကိုတော့မမျှော်လင့်ထားဘူးလို့ပြောဆိုသွားပါတယ်။ချာကေမှတ်တမ်းသိမ်းဆည်းမှုအပြင်းထန်ဝေဖန်ခံရလိန်ပိုင်းဆိုင်ရာပြင်းမှုကျူးလွန်သူဂျော့ရှ်ဒေးလ်ဘရောင်းကိုရဲများကနောက်ထပ်စင်တာများနဲ့ဆက်နွယ်နေသောကြောင့်ကလေးထိန်မှတ်တမ်းထားရှိမှုကိုအပြင်းထန်ဝေဖန်ခံနေရပါတယ်။ဘရောင်းကယခင်ကအလုပ်လုပ်ခဲ့တဲ့နောက်ထပ် Infinity Education မှာကြီးမှုတဲ့စင်တာလေးခုကိုအာဏာပိုင်များကရှာဖွေတွေ့ရှိပြီးနောက်ကလေးရှိရကျော်အားကူးဆက်ရောဂါစစ်ဆေးမှုခံယူရန်တိုက်တွန်းထားပါတယ်။2028ခုနှစ် April လမှ2023ခုနှစ် January လအတွင်း Point Cook Center တွင်အသက်2နှစ်အောက်ကလေးရှိဦးပါဝင်သည့်ဆွဲချက်80ကျော်ကိုရင်ဆိုင်နေရပါသည်။ဖြစ်ပွားရာနေရာအသစ်များတွင်မစ်ကလမ်ရှိ Kids Academy နှင့် Tarentin Greensboro နှင့် Baybrook ရှိ Milestone Early Learning Center တို့ပါဝင်ပါသည်။ပညာရေးဝန်ကြီး Jason Clare က Channel 7ကိုပြောဆိုရမှာကျောင်းဆရာများလုပ်ကင်ခဲ့တဲ့နေရာကိုခြေရာခံရင်းရှိရမယ်လို့ပြောဆိုပါသည်။ရေးများသည့် Accident ရှိPapillo Early Learning Center တွင် Brown ရဲ့အလုပ်အကိုင်ရက်ဆွဲများကို update လုပ်ပြီး Hopper Crossing ကို CM မှာဖယ်ရှားခဲ့ပါတယ်စစ်ကောင်စီဘော American မူဝါဒမပြောင်းမြန်မာစစ်ကောင်စီဘောထားတဲ့မူဝါဒမပြောင်းဘူးလို့ American နိုင်ငံရေးဝန်ကြီးဌာနကအရာရှိတဦးက BBC ကိုသီးသန့်ဖြေကြားပြောဆိုပါတယ် American ကမြန်မာနိုင်ငံဘောကုံသွဲခုံကောက်ခံမှုကိုအချောင်းပြူပြီးနေပြည်တော်နဲ့အင်ပြည်တော်ကြားစာပြန်လမ်းပေးပို့မှုတွေလုပ်နေချိန်မှာပဲအခုလိုဖြေချတာဖြစ်ပါတယ်။စစ်အစိုးရဟာအချမ်းဖက်မှုတွေရပ်ပြီးမတရားဖမ်းဆီးထားတဲ့အရှင်သာအားလုံးကိုလွှတ်ပေးဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအတားအဆီးမရှိခွင့်ပြုဖို့နဲ့အတိုက်ခံအုပ်စုတွေနဲ့ဆက်မှန်တဲ့ဆေးဆက်ဆွေးနွေးမှုတွေစတင်ဖို့ဆိုတဲ့တောင်စုချက်တွေအတိုင်းပဲလို့ American နိုင်ငံသားရေးဝန်ကြီးဌာနကအရာရှိတဦးကပြောဆိုပါတယ်။ဒီမူဝါဒဟာအရင်ရတ္တိချက်အတိုင်းပဲလို့ BBC ကိုဖြေကြားပါတယ်။ American ကမြန်မာနိုင်ငံပေါ်ကုန်သွယ်ခွင့်ကောက်ခံတဲ့စာပို့လာတာကိုအကြောင်းပြုပြီးအစင်းမြင့်ကိုယ်စားလှယ်တစ်ဖွဲ့တစ်ခု American ကိုဆေလွတ်ဖို့အထိစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသမ္မတ Donald Trump ကိုတောင်းဆိုခဲ့ပါတယ်။ယူကရိန်းစစ်လက်နက်များထောက်ပံ့ပြီးကုန်ကျစရိတ်ကို NATO ကပေးရမည်လို့ Trump ကပြော American သမ္မတ Donald Trump မှာဇူလိုင်လ14ရက်မှာယူကရိန်းအတွက်ဒုံးကျည်တွေနဲ့တခြားလက်နက်ပစ္စည်းတွေပို့ဆောင်မဲ့အစီအစဉ်သစ်ကိုညှိညာခဲ့ပြီးအဲ့ဒီကုန်ကျစရိတ်တွေကို NATO နိုင်ငံတွေကပေးချေရမယ်လို့ဆိုပါတယ်သမ္မတ Trump ဟာယူကရိန်းစစ်ပွဲအတွက်ရုရှားကိုတင်းနှင်းမာမာဆန့်ကျင်တဲ့သဘောထားကိုလည်းဇူလိုင်လ14ရက်မှာကြေညာလိုက်ပြီးမော်စကိုအနေနဲ့ အပြစ်ခတ်ရစဲမလားဒါမှမဟုတ်ပိတ်ဆို့အေးအေးမှုတွေကိုရင်ဆိုင်မလားဆိုပြီးရက်ပေါင်း90အချိန်သတ်မှတ်ပေးလိုက်ပါတယ်မော်စကိုအနေနဲ့ရက်ပေါင်း90အတွင်းအပြစ်ခတ်ရစဲသဘောတူညီချက်ကိုမပြုလုပ်ဘူးဆိုရင်ရုရှားဘောအခွန်စည်းကြမှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်မယ်လို့ကြေညာထားတဲ့ဂရီးပြုထားချက်တွေကိုလည်းပူးတွဲဖော်ပြထားပါတယ် Oval Office မှာ NATO အတွင်းမှုချုပ် Max Shooter နဲ့ကြေညာချက်တစ်ခုမှာ Trump ကရုရှားသမ္မတ Vladimir Putin ကိုအလွန်စိတ်ပျက်မိကြောင်းသတင်းထောက်တွေကိုပြောကြားခဲ့ပါတယ် Putin ဟာဖုန်းနဲ့စကားပြောရတာသဘောကျပေမဲ့နောက်ကျောဘက်မှာတော့ Ukraine ကိုဘုံကျဲတိုက်ခိုက်နေတယ်လို့သူကပြောဆိုပါတယ်ဒုံကြီးပါဝင်လက်နဲ့အများပြားကိုပေးပို့မှုပထမလှိုင်းအနေနဲ့အရေးအတွက်တစ်စိတ်ပိုင်းကိုပေးပို့မယ်လို့နေတိုအထွေထွေမှုချုပ်ကပြောဆိုသွားပါတယ်။ဒီစင်တဲ့င်းတို့ useless များပုံမူချားသိရ SBS language podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ